ထိုင်းနိုင်ငံမှာကိုဗစ်ကာလကတ်သတ်မှုတွေကြားကပဲစမောစခွန်ပြည်နယ်မဟာချိုင်ဒေသအတွင်းကမြန်မာအလုံသမားအသင်းဖွဲ့ခုနှစ်ဖွဲ့ကမြန်မာအလုံသားတရားလောက်ဟာ ထိုင်းနိုင်ငံမှာကိုဗစ်ကာလကတ်သတ်မှုတွေကြားကပဲအလုပ်ပိတ်ရဖြစ်တဲ့စက်တင်ဘာလ၁၂ရက်နေ့မှာမြန်မာရှေ့ပြောင်းလို့သမားတွေစုဝေးလာရောက်ပြီးAAC လို့သမားကူညီရေးရုံးရှိမှာNUG အမျိုးသားညီညွတ်ရေးအစိုးရကိုကုလသမဂ္ဂကအတိမတ်ပြုဖို့အတွက်ဆန္ဒထုတ်ဖော်ခဲ့ကြတယ်ဆိုပြီးAAC လို့သမားကူညီရေးဖွဲ့ရဲ့ဒါရိုက်တာဥက္ကဉ္ကြီးကအခုလိုပြောပြပါဗျာ။အသင်းဖက်ခုနှစ်ခုပေါ့ဗျာ။ လေးကိုသူကလာပြီးတော့ဆန္ဒဖော်ထုတ်တာသူတို့သွားကျင်လာတော့တန်ရုံရှိနေပါလေပေါ့တော့ဘောကသွားလို့မရဘူးအဲသူတို့ကပုံဆက်ရုံဆိုပုံဆက်ရုံကမိသားစုကိုပြလိုက်တာတင်အဲ့လိုအသေးလေးခုနှစ်ပွဲရပြီးတော့ထောက်မားကြီးကလည်းဒီအစိုးရနဲ့ပတ်သက်ပြီးတော့တအားထောက်ခံကြရတယ်ဒါပေမဲ့ထိုင်းအစိုးရဘက်ကလည်းဖိအားများတယ်ထိုင်းမဲ့စီးမယ်ဆိုတော့အဲသူလည်းတော်တော်လေးခက်ခဲနေတယ်ဒီနေ့တော့သူတို့ကအလုံးပိတ်ရဆိုတော့ကျွန်တော်တို့ AP ရုံးချင်းမှာလာပြီးတော့သူတို့ဒီအစိုးရထောက်ခံတယ်ဆိုတဲ့ဒေါင်းလေးပေါ့
ဟုတ်ကဲ့
လာပြီးတော့သူတို့လောက်ကြရတာပေါ့
အလုံးပိတ်ရနေ့ဖြစ်တာကြောင့်လာခဲ့တာဖြစ်ကြောင်းမြန်မာနိုင်ငံကစိတ်မချမ်းသာစရာဖြစ်ရတဲ့အတွက်ထိုင်းရောက်အလို့သမားတွေကမြန်မာပြည်သူပြည်သားတွေနဲ့အတူရှိကြောင်းပြသတာဖြစ်တယ်လို့အမျိုးသားညီညွတ်ရေးအစိုးရကလည်းထောက်ခံကြောင်းပြသခဲ့တာဆိုပြီးဆန္ဒထုတ်ဖော်မှုမှာပါတဲ့မြန်မာလူသမားတို့ကရှင်းပြပါတယ
်ဒီ MUG ကိုကျွန်တော် MUG ကျွန်တော်ပြည်သူတွေတင်တော့တဲ့အစိုးရဖြစ်တဲ့အတွက်ကျွန်တော်တို့ရဲ့လူငယ်တွေမှာကိုစီတောင်းဝန်ရှိတယ်ဆိုတာကျွန်တော်တို့အသွေးအသားတွေကဖြစ်ပေါ်လာတဲ့စိတ်ဓာတ်နဲ့ကျွန်တော်အားပေးရဖြစ်ကြပါတယ်ခင်ဗျာကျွန်တော်တို့ရဲ့စိတ်ထဲမှာခံစားရတာကဒီလိုဖြစ်ပါတဲ့ကြေကနာကျွန်တော်တို့ရဲ့စိတ်ထဲမှာကကိုယ့်ရဲ့အခွင့်အရေးတွေစုံစုံသွားတာကိုကိုခံစားရပါတယ်ခင်ဗျာပြည်သူပြည်သားတွေအကောင်လုံးကလည်းပဲကျွန်တော်တို့ကအသွေးရဲ့တပါးတဲ့ရှိတဲ့ဆိုတဲ့အကြောင်းလေးကြိုးချင်ပါတယ်စုံစုံသွားတဲ့ရဲဘော်ရဲဘေးတွေအတွက်လည်းထိုင်းရောက်မြန်မာပြည်သူပြည်သားတွေနဲ့တကွာကျွန်တော်အမေမျိုးစစ်စစ်အားမဲ့လူငယ်များအဖွဲ့ကလည်းဝမ်းနဲ့ချီးကျွမ်းရပါတယ်ဆိုတဲ့အကြောင်းလေးကျွန်တော်ကြိုးချမ်းရှိပါတယ်ခင်ဗျာ
ထိုင်းလုံခြုံရေးတွေရှိတဲ့ကြားကအစီအစဉ်ကိုဖြစ်အောင်ဆောင်ရွက်ခဲ့ပြီးတဲ့နောက်မနေ့ဆယ်နာရီလောက်မှလူစုခွဲခဲ့ကြတယ်ဆိုပြီးပြောပါတယ်ထိုင်းနိုင်ငံရောက်မြန်မာအလို့သမားတွေဟာမြန်မာနိုင်ငံမှာစစ်ကောင်စီကအုပ်ချုပ်တဲ့အချိန်ကစလို့စန့်ကျင်ကောက်ကွက်မှုတွေကိုလုပ်ခဲ့ပေမဲ့ထိုင်းနိုင်ငံတွင်းကသူတို့ရဲ့စစ်ရုံတွေအလို့တွေမှာဖိအားပေးခံရတာတွေကြောင့်စန့်ကျင်မှုတွေကိုရန်နာခဲ့ရပါတယ်ဒါပေမဲ့အလို့သမားတွေဟာမြန်မာပြည်တွင်းကစစ်ကောင်စီကိုစန့်ကျင်နေသူတွေကိုတော့နီလန်ပေါင်းစုံနဲ့အားပေးကူညီမှုတွေလုပ်ခဲ့တာတွေချွေးနှဲစာတွေနဲ့အလှငွေတွေထည့်တာတွေစစ်ပေးဆောင်နေတဲ့တိုက်ပွဲဝင်နေသူတွေအတွက်အစားအသောက်တွေကိုကူညီပေးခဲ့တာတွေကိုလုပ်ခဲ့ပါတယ်။တချို့ရှေ့ပြောင်းလို့သမားလူငယ်တွေကတော့တိုင်းရင်းသားနယ်စပ်တွေကိုသွားပြီး PDF ပြည်သူ့ကာကွယ်ရေးတပ်သားတွေအဖြစ်တိုင်းရင်းသားလက်နက်ကိုင်တွေနဲ့ပူးပေါင်းခဲ့တာတွေပါလုပ်ခဲ့ပါတယ်ရှင်။